โอเคบาบ้าอุดมครับทีนี้မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥပဒေအထောက်အကူပြုအဖွဲ့အစည်းအဝေးကိုအဲဘာဘာပထမဆုံးပြန်ပြီးတော့ဥက္ခရအနေနဲ့တာဝန်ယူတက်ရောက်တယ်လို့သိရပါတယ်။နေအခြေချုပ်ကပြန်လာပြီးအဲဥပဒေထောက်ကူပြုအကူအညီပေးရေးတွေနဲ့တရားစီရင်ရေးတွေနဲ့ပတ်သက်ပြီးတော့ဒီနေ့ဗားရီများထူးထူးခြားခြားတွေ့မြင်မိပါလဲခင်ဗျာ
။ဟုတ်ကဲ့ဒီနေ့ကျွန်တော်ကပြန်ပြီးတော့ကျွန်တော်တို့ဘိုးဥပဒေအထောက်အကူပြုအဖွဲ့အဲဥက္ခရတာဝန်ပြန်ထမ်းဆောင်မယ်ဆိုတာလေကျွန်တော်ကစောစောတည်းကပြောပြသားပါ။အဲ့တော့ပြောတဲ့အချိန်မှာကျွန်တော်တို့ဒါကျွန်တော်ပြန်ရောက်တဲ့အခါပထမဥပဒေထိုင်တဲ့အစည်းအဝေးပါပဲ။ဒီဒီနေ့တော်တော်ပဲဆုံးဆုံးစင်လင်နေပဲအကုန်ပြန်ပြီးတော့တွေ့ကြပါတယ်ဟိုတယောက်တလေတော့ခကြီးလုံးနေလို့ပေါ့လေအဲ့တော့ကျွန်တော်တို့ပရမအစီအစဉ်လေးနဲ့တော့တို့ဒီဆောင်ရွက်ခဲ့တဲ့ကိစ္စလေးတွေပေါ့ဗျာတင်ပြပြောဆိုတာပေါ့အဲ့ပြောပြတင်ပြပါတယ်တို့ပြောဆိုခဲ့တဲ့ဟာတွေကလည်းကျွန်တော်ကခင်ဗျားတို့ရဲ့ RFA တို့ကျေးဇူးတို့ DBB တို့ကျေးဇူးတို့နောက်ပြီးတော့ Voice of America တို့ BBC စသဖြင့်ကျေးဇူးကြောင့်ပေါ့အချိန်နေတဲ့ပဲကျွန်တော်ဟိုတည်တံတော့တည်ပါတယ်လေအဲ့တော့ဒီနေ့တို့တင်ပြတဲ့အထဲမှာကတော့တို့များသောအားဖြင့်တန်းအတွင်းသာမကပါလေအခြားသောပြည်နယ်တိုင်းကကိစ္စတွေကိုပါတို့တာဝန်ယူလို့ထမ်းဆောင်ရတဲ့ပတ်သက်တဲ့အခြေအနေလဲတင်ပြပါတယ်အဲ့ဒါလဲကျွန်တော်သိတဲ့အတိုင်းပဲဟိုဥပဒေပြုအထောက်အပံ့မှာပါတဲ့ကျွန်တော်တို့ဒီဥပဒေကျွန်တော်တို့ဟိုနေ့ဗဟိုတရားရုံးချုပ်ရှင်းနေကြီးများကဟိုအတွေ့အကြုံအမှန်ရှိတဲ့ကျွန်တော်တို့ရှင်းနေကြီးများပါအဲ့တော့တို့ကလည်းပဲတို့တွေ့ကြုံခဲ့တဲ့များအတွေ့အကြုံထဲမှာတော့တို့အရင်တော့အမှုလိုက်ခဲ့တဲ့နေရာမှာတော့ကြော်တော်များများအောင်မြင်တာတွေပြောပါတယ်ဗျာအထူးသဖြင့်မူလာရုံးမှာမအောင်မြင်ညာတော်လည်းပဲထည့်ထည့်ရုံးများကြလို့ရှင်လဲတို့ရဲ့ software jet တွေဟာကျွန်တော်တရားဥပဒေများနဲ့အညီပေါ့လေတကယ်ထုတ်ပြန်ထားတဲ့ဥပဒေများနဲ့အညီရှော်လဲခဲ့တဲ့အတွက်အောင်မြင်တာများပါတယ်တဲ့တို့အခုအမှုလိုက်တာမနေဘူးဗျာကျွန်တော်ကဒီမှာခင်ဗျားတို့ရဲ့အတွက်နဲ့မီဒီယာတွေကသာကြားတာတို့အခုပြင်ပြတဲ့အထက်မှာတယောက်တယောက်လဲအမှုတွေဟာမနေဘူးဗျအများကြီးပဲအမှု50ကျော်တချို့60ကျော်90ကျော်ရှိကြတယ်အသေးပွားတွေလည်းကျော်တော်များသားအဲ့တော့အဲ့ဒါတွေနဲ့ပတ်သက်လို့သူတို့ပြင်ပြတာတွေကိုကျွန်တော်ကနားထောင်ပြီးတော့ရှင်းဆက်ပြီးတော့ကတိကျကြအဝင်ကွင်းကြစနစ်တရပုံမှုပြီးတော့တက်တက်ကြွကြွထက်ထက်မြက်မြက်ဖြစ်အောင်ပေါ့ဗျာအားတက်တဲ့ရောဆောနဲ့အောင်လုံးပန်းနဲ့အောင်ဒါတွေကိုညှိနှိုင်းပြီးတော့ထောက်ရတာပါပဲအဲ့တော့ကျွန်တော်တို့အားပြန်ဖြစ်လာတဲ့သဘောဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာ NLD ရှင်းနေတွေကဒီကူညီပေးနေတဲ့အမှုတွေမှာဒီဘဘလေးလာမိသလောက်ပေါ့နော်ဒီမြင်သလောက်ပေါ့ဘာတွေ့မြင်ရသလောက်ပေါ့ဘာတွေအခက်အခဲတွေရှိလဲဘာတွေနဲ့နာမှုတွေနဲ့ကြုံနေရပါလဲခင်ဗျာ
အခုဒီအမျိုးသားလူ့အဖွဲ့ချုပ်တွေကဒီမိုကရေစီအင်အားစုအဖွဲ့နဲ့ပတ်သက်လို့တည်ထောင်အာဏာပိုင်များတဲ့ဆွဲတဲ့အမှုတွေမှာကတော့ဖြစ်ရင်တို့လည်းပဲကျိုးစိုးကြတာရှောက်လဲတော်လဲပဲပေါ့လေကျွန်တော်တို့ဒီအမှုတွေတဲ့အနေနဲ့ကတော့ဖြစ်ရင်တို့ရဲ့အကျိုးခံစားမှုဟာသုံးဖြတ်ချက်တွေကပယ်တယ်လို့ကျွန်တော်တို့လည်းနဲ့ပတ်သက်ပြီးတော့အချင်းကြီးနဲ့ပယ်လိုက်တယ်လို့နောက်ဒီရုံးမှာရှောက်လဲကြနာပြီးတဲ့နောက်ပယ်လိုက်တယ်လို့ဆိုတာတွေကဖြစ်လာတဲ့အတွက်ဒါနဲ့နဲ့ပတ်သက်လို့တို့ကလည်းပဲတို့ရဲ့ဝင်းနေကြည့်ခွဲတာလေးတွေတော့ကျွန်တော်ဥက္ကရာကိုတင်ပြပါတယ်ဗျာကျွန်တော်လည်းနားလဲပါတယ်ဒါနဲ့နဲ့ပတ်သက်တာအလုံးကတော့ကျိုးစားပြီးရှောက်လဲညတော်လည်းပဲဒီမိုကရေစီအစုအဖွဲ့တစ်ပြည်ဖြစ်တဲ့မျိုးရမျိုးဖို့ကြုတ်တို့အခြားသောဒီမိုကရေစီအစုအဖွဲ့ဝင်တွေဆိုလို့ရှိရင်လည်းပဲရှိသမျှဥပဒေနဲ့အတကုံဆွဲပြီးအတကုံချတဲ့ဟာတွေကများတာနေတဲ့ပတ်သက်လို့ညင်တာလှပါတယ်ဆိုတဲ့အကြောင်းလေးကိုတို့ကတို့အမှုချင်းနဲ့ပတ်သက်တဲ့ရှောက်လဲတဲ့အနေအထားတွေကိုတင်ပြတာကိုကျွန်တော်နားထောင်လိုက်ရပါတယ
်ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကလေဟိုဒီဘ ਹੁ ဥပဒေအထောက်အကူပြုအဖွဲ့ကဒီ2009ခုနှစ်လုပ်ငန်းဆောင်ရွက်မှုအခြေအနေတွေနဲ့ဒီလေလာတွေးရှိချက်တွေကိုစီရင်ခံစားအပိသက်ရေးဆွဲတင်ပြမယ်လို့သိရပါတယ်ဒီ CEC ကိုတင်ပြဖို့ရှိတယ်လို့သိရပါတယ်အဒါနဲ့ပတ်သက်လို့ရောဘာဘာတွေ့မြင်မိတာဘာတွေရှိပါလဲခင်ဗျာ
အဲအဲ့ဒီဟာနဲ့ပတ်သက်တဲ့အားလို့တို့အခုအဲ့ဒီအကြောင်းနဲ့တို့ပြောတယ်ဗျအဲ့ဒီဟာနဲ့ပတ်သက်တော့အခုစည်ရင်းစရာပြန်ပြည့်စုံပြီးတော့တချို့ကလည်းပဲတင်တာစည်ရင်းတွေရတာရှိတယ်ဒါပေမဲ့ဟိုသေးသေးချာချာရတဲ့အထက်မှာတချို့လိုအပ်ချက်လေးတွေကျန်တာရှိတယ်အဲ့ဒါလေးတွေကိုလည်းပြန်ပြီးတော့ဖြည့်ဆည်းပြီးတော့အဲကျွန်တော်တို့ဆောင်ရွက်ကြဖို့ဆိုရဲပါတယ်ဗျ
ဟုတ်ကဲ့ပါခင်ဗျာဒီ NLD ပါတီရဲ့ဥပဒေထောက်ကူပြုဥက္ခရအနေနဲ့ရောနောက်ပြီးတော့နေအခြေချုပ်နဲ့နေရစဉ်6နှစ်တာကာလအတွင်းမှာပြုံတွေ့လေးလာမိတဲ့အနေအထားနဲ့ပါမြန်မာနိုင်ငံတရားစီရင်ရေးနဲ့ဥပဒေလုပ်ငန်းတွေအပေါ်ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
အော်လက်ရှိတရားစီရင်ရေးကတော့ကျွန်တော်တို့အတိုင်းမှာရှိတဲ့ဥပဒေလောကကတည်းကမဟုတ်ပါဘူးဟိုနိုင်ငံတကာဥပဒေလောကကလည်းပဲဒီမှာရှိနေတဲ့တရားစီရင်ရေးကလွတ်လပ်ဒီလွတ်လပ်တဲ့ကျွန်တော်တို့တရားမျှတတဲ့ဒီတရားရုံးတွေဟာအင်ဗရာမဲအားနည်းပြီးနေတယ်ဆိုတဲ့အကြောင်းနဲ့ပတ်သက်တာတော့ပြောတာများပါတယ်ကျွန်တော်တို့ဗျာဒီမိုကရေစီလုပ်မယ်ဆိုရင် the judicial system is a mainstay of democracy လေဗျာအဲ့တော့ judicial ကလွတ်လပ်ရမယ်ဗျာဒါပဲ independent judiciary ဖြစ်ချင်တယ်ဗျာဒါပဲအဲ့တော့နောက်တစ်ခုကတရားရုံးမှာတင်တယ်ဆိုလို့ရှိရင်ဒီဟာဘာပဲဖြစ်ဖြစ် open court အများပြည်သူတွေမြင်တာထင်တာကြားနာတာဖြစ်နိုင်တဲ့တရားကုတ်မျိုးလိုချင်တယ်ဗျာဒါပါပဲအဲ့တော့အဲ့ဒီကနေပတ်သက်တဲ့အကြောင်းပြချက်ချင်းအခုတည်းကတရားရုံးတွေကအင်မတန်ပဲအားနည်းတယ်ဆောင်ရတဲ့အပိုင်းတွေမှာအင်မတန်ဂွင်ကျင်းတယ်ဒါတွေကတော့ရှိပါတယ်အဲ့တော့လိုချင်တာကတော့ရှင်းရှင်းပဲဗျာကျွန်တော်တို့ independent judicial system လိုချင်တယ်ဒီမိုကရေစီလိုချင်တယ်ဆိုရင် judicial ဌာနအကြီးတစ်ခုလုံးဟာလွတ်လပ်ပြီးကြားဖြတ်မှတ်မှန်ကန်တဲ့တရားရုံးတွေကိုဖြစ်စေချင်တယ်ဆိုတဲ့စိတ်တော့ရှိတယ်ဗျာ
โอเคပါပါပါအခုလိုခြေကြပြီးတာကျေးဇူးတင်ပါတယ်ခင်ဗျာ